မဲ့နနေ့အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ100ခန့်နှုန်းကျော်ရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကမတ်လ24ရက်နေ့မှာတုံ့တက်ချက်ထုတ်ပြန်လိုက်တာပါ။ ADB ရဲ့အဲ့ဒီလိုတုံ့တက်ချက်အပေါ်ထင်မြင်ချက်အမျိုးမျိုးပေးပြောဆိုမှုတွေထွက်လာတဲ့အထက်ဩစတြေးလျနိုင်ငံဆစ်ဒနီမြို့အခြေစိုက်မကယ်ရီတက်ကတော်ကစီးပွားရေးပါမောက္ခလည်းဖြစ်မြမစီးပွားရေးဆိုင်ရာကိစ္စရပ်တွေကိုအထူးပြုလေ့လာနေသူတူလည်းဖြစ်တဲ့ရှောင်းထန်းနဲ့ကတော့ ADB ရဲ့အဲ့ဒီလိုတုံ့တက်မှုဟာအကောင်းမြင်လွန်းတဲ့တုံ့တက်ချက်ဖြစ်တယ်လို့ပြောပါတယ
် Well I think Burma is certainly growing but I think the ADB's numbers are very optimistic and I think by most reasonable observers would
မနက်ကဖွံ့ဖြိုးတိုးတက်နေတယ်ဆိုတာကတော့သိကြပါတယ်ဒါပေမဲ့ ADB ရဲ့ကိန်းဂဏန်းတွေကတိတ်အပြုသဘောဆောင်လွန်းနေပါတယ်အများစုကလည်းအဲ့ဒီလိုပဲမြင်ကြလိမ့်မယ်လို့ကျွန်တော်ထင်တယ်။အကြီးမားဆုံးပြဿနာကတော့ရောင်းဝယ်ပစ္စည်းစည်းနှုန်းနဲ့ဆိုင်တယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံဟာလေယာစိုက်ပျိုးရေးနဲ့လောင်စာစွမ်းအင်ကုန်ကျန်းပစ္စည်းစတာတွေကိုအစဉ်တစ်ဖြင့်ထုတ်လုပ်လာတဲ့နိုင်ငံပါ။အဲ့ဒီကုန်ပစ္စည်းစည်းနှုန်းတွေကိုကြည့်မယ်ဆိုရင်လွန်ခဲ့တဲ့တစ်နှစ်ကျော်ကျော်လောက်မှာတိတိတတ်တာစည်းနှုန်းကျဆင်းလာတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့အနေအထားနဲ့ကြည့်မယ်ဆိုရင်အကြီးမားဆုံးပြပပုတ်ကုန်ပစ္စည်းကလောင်စာစွမ်းအင်ဖြစ်ပါတယ်။အမေရိကန်နိုင်ငံကလုံစာစီထုတ်လုပ်မှုမြင့်တက်လာတာကြောင့်ဈေးတွေအရန်ကျလာနေပါတယ်။ဆိုတော့ကျွန်တော်အထင်ပြောရရင်ရှေ့လာမယ့်နှစ်တွေမှာမြန်မာနိုင်ငံအနေနဲ့လုံစာစွမ်းအင်ကရတဲ့ဝင်ငွေရောကျလာနိုင်ခြင်းရှိပါတယ်။အခုချိန်မှာအဲ့ဒီဈေးနှုန်းကျဆင်းမှုတွေကမြန်မာနိုင်ငံကိုတိုက်ရိုက်မထိခိုက်သေးတဲ့အတွက် ADB ကလည်းအဲ့ဒီလိုအကောင်းမြင်သဘောနဲ့သုံးသပ်ထားတာဖြစ်နိုင်ပါတယ်
။တဘာဝတန်းငွေ 2.4 လုပ်ငန်းအပါအဝင်မြန်မာနိုင်ငံမှာလက်ရှိရောက်နေတဲ့နိုင်ငံခြားချင်းနှိမ့်နှံမှုတွေဟာအများအပြားလူတို့ကိုတိုက်ရိုက်အကျိုးဖြစ်ထွန်းစေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဘက်ကိုပြောင်းလဲမလာသေးဘူးလို့ဆိုပါတယ်။ဒါကြောင့်လဲတဘာဝတန်းငွေလိုတွင်းထွက်တန်ဇာတတွေကိုထုတ်ရောက်နေတဲ့အပေါ်မှာလုံးလုံးမီခိုမနေပဲကုန်ထုတ်လုပ်မှုကဏ္ဍမှာဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့လိုအပ်မယ်လို့ပမောက္ခရှောင်းတန်းတဲ့ကထောက်ပြပါတယ်။
So in other words, there needs to be structural change in the economy. So for foreign direct investment to be very positive in terms of economic development.
ဒီနေ့အပြင်ပြောရရင်တော့စီးပွားရေးကဏ္ဍမှာအခြေခံကျကျပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်နေပါတယ်။နိုင်ငံခြားကဝင်လာတဲ့တရက်ရင်းနှီးမြှုပ်နှံမှုတွေကနေစီးပွားဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်ခြင်းနဲ့ဆိုရင်ကုန်ထုတ်လုပ်မှုလုပ်ငန်းတွေမှာများများရင်းနှီးမြှုပ်နှံတာကိုတွေ့ဖို့လိုပါတယ်။
အဲ့ဒီလိုကုန်ထုတ်လုပ်မှုကဏ္ဍမှာယင်းနှိမ့်မြုံနံတာကတော့လောလောဆယ်မှာအထည်ချုပ်လုပ်ငန်းမှာသာအနည်းငယ်တွေ့ရသေးတယ်လို့ဆိုပါတယ်။လောအားကတက်တာတဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးမှုနောက်ကျနေတဲ့နိုင်ငံတွေမှာအဲ့ဒီအထည်ချုပ်လုပ်ငန်းရှင်တွေကလာရောက်ယင်းနှိမ့်မြုံနံတာဟာလည်းဖြစ်ရိုးဖြစ်စဉ်တစ်ခုလို့ဖြစ်နေတာပါ။ဒါပေမဲ့အဲ့ဒီလိုဟိုတစားဒီတစားယင်းနှိမ့်မြုံနံမှုအနည်းငယ်လေးတွေရောက်လာတာကလွဲလို့တိုင်းပြည်စည်းပွားကိုတည်တည်တသာတိုးတက်ပြောင်းလဲသွားစေလောက်တဲ့အထိကြီးမားတဲ့ယင်းနှိမ့်မြုံနံမှုမျိုးမြန်မာနိုင်ငံကိုရောက်လာတာမတွေ့ရသေးပါဘူး။တဖက်မှာလည်းဝင်ငွေနဲ့ထွက်ငွေမမြတ်မတာဖြစ်နေတဲ့အတွက်အစိုးရအသုံးစရိတ်လုံငွေပြမှုဟာလည်းတဖြည်းဖြည်းကြီးထွားလာနေတဲ့ပြဿနာကရှိနေပြန်တယ်လို့ရှောင်းတန်းတဲ့ကပြောပါတယ်
That comes from a number of factors. On the spending side, military spending is still way too much, and on the other hand, spending on critical infrastructure, particularly.
ဒါကလည်းအကြောင်းအမျိုးမျိုးကြောင့်ဖြစ်လာတာပါ။အသုံးစရိတ်ဘက်မှာကြည့်မယ်ဆိုရင်စစ်တပ်အသုံးစရိတ်ကတိတ်ကိုးများလွန်းနေပါတယ်။ဘာမှကြည့်မယ်ဆိုရင်လေကြေးလက်ဒေသအတွက်အထူးလိုအပ်နေတဲ့လမ်းမဆက်သွယ်ရေးလိုအခြေခံစောက်ဦးကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုကလည်းလိုအပ်တာတည်းတိတိတသာနည်းနေပါတယ်။အလားတူပဲကျန်းမာရေးနဲ့ပညာရေးကဏ္ဍမှာလည်းအစိုးရအသုံးစရိတ်ကလိုအပ်တာတည်းနည်းလွန်းနေပါတယ
်။စစ်တပ်အသုံးစရိတ်များလွန်းနေတယ်ဆိုတာကလည်းအစိုးရအနေနဲ့အတိုင်းပြည်အာဏာကိုဆက်လက်ထိန်းချုပ်ထားနိုင်ရေးအတွက်သူတို့လိုအပ်ချက်အရာအသုံးပြုနေခြင်းဖြစ်တဲ့အတွက်ဒါဟာနိုင်ငံရေးနဲ့ဆိုင်တဲ့ပြဿနာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအနေနဲ့ပြည်ပရန်သူမရှိတဲ့အတွက်စစ်တပ်အသုံးစရိတ်ကြီးထွားနေတာဟာကိုယ့်ပြည်သူကိုနေနှင်းဖို့အတွက်သာဖြစ်တယ်လို့ပမောက္ခရှောင်းတန်းတဲ့ကပြောပါတယ်။တစ်ဖက်မှာအစိုးရအသုံးစရိတ်များနေသလိုတခြားတစ်ဖက်မှာလည်းကောင်းမွန်တဲ့အကောက်ခွန်စနစ်မရှိတဲ့အတွက်အစိုးရအနေနဲ့အခွန်ငွေအနည်းငယ်သာရရှိပြီးအခွန်ဘဏ္ဍာဆိုင်ရာအခက်အခဲလည်းရှိနေပြန်တာကြောင့်ဘဏ္ဍာရေးဆိုင်ရာပြဿနာနဲ့နှစ်ဖက်စလုံးရင်ဆိုင်နေရတာပါ။မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်တဲ့ ADB ရဲ့ခန့်မှန်းချက်ကများလွန်းနေတယ်အကောင့်မြင့်လွန်းနေတယ်ဆိုရင်တကယ်ဖြစ်တဲ့စီးပွားရေးဖွံ့ဖြိုးမှုကိန်းဂဏန်းဟာဘလောက်ပါလဲအဲ့ဒီအတွက်တိုင်းရဲ့ကိုကပြောဆိုနိုင်တဲ့အချက်အပြည့်စုံမရှိတဲ့အတွက်ခန့်မှန်းသုံးသပ်လို့ပဲရနိုင်မယ်လို့ပမောက္ခရှောင်းတန်းတဲ့ကပြောပါတယ်
Well it's very very difficult of course because data and statistics are still very very problematic in Burma butIf we look at sort of proxy indicators the use
မနက်ငယ်ကနေကြနိုင်တဲ့ကိန်းဂဏန်းအချက်အလက်တွေကတိတ်ကိုရှာလွန်းတာကြောင့်အခက်မှန်းဖို့တော့ခက်ပါတယ်။ဒါပေမဲ့ဈာကန်အချက်အလက်တွေဖြစ်တဲ့လောင်စာစွမ်းအင်ကိုဘယ်လောက်သုံးတယ်လဲ၊နိုင်ငံသားဧည့်သည်ဘယ်နှယောက်ဝင်လာတယ်လဲ၊နိုင်ငံသားငွေလဲလဲနှုန်းအတဲ့ကြောင့်ကုန်သွယ်ရေးဆိုင်ရာကိန်းဂဏန်းတွေစတဲ့အချက်တွေကိုလိုက်လေ့လာကြည့်မယ်ဆိုရင်တော့အကြမ်းဖျင်းသိနိုင်ပါတယ်။အခုပြောခဲ့တဲ့အချက်တွေကိုကြည့်တဲ့အချင်းအချင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာကတော့သိတာပါပဲ။ဒါပေမဲ့ဘယ်လောက်ထိတိုးတက်နေတယ်လဲလို့ပြန်တွက်ကြည့်ရင်တော့ ကျွန်တော်တို့ကတော့ဒီအခုနှစ်နောက်ပိုင်းမှာကျင်းပဝမှုရှိတဲ့ရွေးကောက်ပွဲမှာတိုင်ပြီးအာဏာကိုဆက်လက်ဖြစ်ပြီးဆိုပြီးဒီဖြစ်ပွဲကိုတိတ်အပြုသဘောပေါက်တယ်ဆိုတာကတော့ဒီအခုနှစ်နောက်ပိုင်းမှာကျင်းပဝမှုရှိတဲ့ရွေးကောက်ပွဲမှာတိုင်ပြီးအာဏာကိုဆက်လက်ဖြစ်ပြီးဆိုပြီးဒီဖြစ်ပွဲကိုတိတ်အပြုသဘောပေါက်တယ်ဆိုတာကတော့ဒီအခုနှစ်နောက်ပိုင်းမှာကျင်းပဝမှုရှိတဲ့ရွ
င်ငံပြုပြင်ပြောင်းလဲမှုတွေကိုအရှင်းမြင့်လှုပ်ဆောင်ဖို့တိုက်တွန်းပြောကြားထားတာလည်းပါဝင်ပါတယ်။ပမောက္ခရှောင်းတန်းတွေကလည်းမြန်မာနိုင်ငံရဲ့စီးပွားရေးကိစ္စကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးပြဿနာကအခေယာကျတယ်လို့သုံးသပ်ပါတယ
်။ I think the big one is actually also the central political problem. And so he's both a potential disaster waiting.
ကျွန်တော်ထင်တာကနိုင်ငံရေးပြဿနာကကြီးမားဆုံးလို့ထင်ပါတယ်။ဒီနေရာမှာဘေးဒုက္ခရောက်နိုင်တဲ့အနေအထားနဲ့ရင်ဆိုင်ရနိုင်တယ်လို့အကောင်းဘက်ဥတီသွားနိုင်တဲ့အခြေအနေလည်းရှိပါတယ်။အဲဒါကတော့2015ရွေးကောက်ပွဲပါ။စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းရှိနေတာကိုလုံးဝဖျက်သိမ်းလိုက်ပြီးလူလူကအမှန်တကယ်လူလားနေတဲ့တောင်ဆန်းစုကြည်လူခေါင်းဆောင်မျိုးကိုရွေးချယ်ခွင့်ရှိမဲ့အမှန်တကယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲသာဖြစ်ခဲ့မယ်ဆိုရင်တော့တိုင်းပြည်အနေနဲ့အသိကပြန်စားဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်လာမှာပါ။အဲဒီအချိန်ကျရင်နိုင်ငံတကာရဲ့တုံ့ပြန်မှုကလည်းအရန်ကိုတိတာထူးခြားသွားမယ်လို့ကျွန်တော်ထင်တယ်။ဒီဘက်မှာလည်းခရီးတွေအမျိုးမျိုးပြေးပြီးဘာမှဖြစ်မလာတာနောက်နေ့ကြံ့ကြာနေတာစတဲ့အတွေ့အကြုံသင်ခန်းစာတွေကအကုန်လုံးကစိတ်တက်သွားနိုင်ပါတယ်
။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ800ခန့်နှုန်းအထက်မှာရှိမယ်လို့ကမ္ဘာပံကလည်း ADB လိုပဲမကြသေးခင်ကတုံ့တက်ချက်ထုတ်ပြန်ခဲ့ပါတယ်။ ADB နဲ့ကမ္ဘာပံရဲ့ခန့်မှန်းချက်တွေကများလွန်ပြီးအပြင်ကစီးပွားရေးပညာရှင်တွေတုံ့တက်ထားကြသလို900ခန့်နှုန်းလောက်ပဲရှိခဲ့အောင်တော့ဒါဟာတခြားကမ္ဘာနိုင်ငံအများအပြားနဲ့စီးပွားရေးတိုးတက်မှုနှုန်းတာနေတော့မဲဖြစ်တဲ့အတွက်နောက်ခုစလုံးတွေကဘယ်ခံမှန်းချက်ပဲမှန်မှန်သူတို့အနေနဲ့ကျင့်တဲ့အားရမှုရှိတယ်လို့မြန်မာသမ္မတရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တချို့ကပြောပါတယ်ခင်ဗျာ